ရခိုင်ပြည်နယ်အတွင်းမှာလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့ပတ်သက်လို့ဒီအဖြစ်အပျက်အပြည့်အမှန်တရားတွေနိုင်ငံတကာကသိရှိလာအောင်ဆောင်ရွက်ပေးကြဖို့လိုအပ်တဲ့အကြောင်း88မျိုးဆက်ငင်းချင်းရင်နဲ့ပွင့်လင်းလူဖွဲ့စည်းရဲ့သဘောထားတွေကိုအဖွဲ့ရဲ့တာဝန်ရှိသူတဦးဖြစ်တဲ့ဦးမင်းကိုနိုင်ကသတင်းတောက်တွေကိုပြောပါတယ်။တစ်ချိန်တည်းမှာပဲမောင်တော်မျိုးကအခြေအနေတွေဟာတဖြည်းဖြည်းနဲ့တည်ငြိမ်စပြူလာနေပြီလို့ဒေသခံတွေကလည်းပြောပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းနိုင်ကပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်ပြည်ပခန့်နဲ့ပတ်သက်လို့နိုင်ငံတကာမှာဝါဒဖြန့်ချိမှုအားပြိုင်နေတဲ့အတွက်အမှန်တရားပေါ်ထွက်အောင်လှုပ်ဆောင်ကြဖို့လိုအပ်ကြောင်း88မျိုးဆက်ငင်းချင်းရင်နဲ့ပွင့်လင်းလူအဖွဲ့အစည်းကတာဝန်ရှိသူအထူးဖြစ်တဲ့ကိုမင်းကိုနိုင်ကသတင်းတောက်တွေကိုပြောကြားလိုက်ပါတယ
်။ဝါဒဖြန့်ချိမှုအားပြိုင်မှုမှာအမှန်တရားအောင်ပွဲခံလို့ကိုလုပ်အောင်ကျွန်တော်တို့ဘာသာစကားအရလိုတယ်နိုင်ငံတကာဖတ်နိုင်တဲ့ RP ဘာသာစကားပေါ်အင်္ဂလိပ်တော့ကျွန်တော်တို့ဥရောပအတိုင်းပြည်တွေကသူ့ဘာသာစကားတွေနဲ့ပေါ့ကျွန်တော်တို့ဟာအားလုံးသူကြီးတဲ့ရည်ကြီးတဲ့ခုခံချင်ပါချင်အမှန်တရားဘက်ကရက်တီဆောက်လက်ချက်တွေကိုတင်နိုင်ရမယ်ဗျအခုဖြစ်နေတာကတကယ့်ကိုစနစ်ကျနာတဲ့ဒီပါလီတစ်ခုလုံးနဲ့ကျွန်တော်တို့မတုံ့ပြန်နိုင်တာဟုတ်တူးချင်းထူးချွန်မှုတွေနဲ့ full force မှာကိုရည်နေကြတယ်အဲ့ဒါတွေကကျွန်တော်ဟိုမကောင်းလားဆိုတော့ကောင်းတယ်ဒါပေမဲ့အဲ့ဒါတွေအားလုံးဖောင်းပြီးတော့ခိုင်မာပြီးအားကောင်းတဲ့ strong statement မျိုးဖြစ်ရတယ်အဲ့ဒါတွေကအဖြစ်အမှန်တွေကိုရှင်းပြနိုင်ရမယ်ဒေတာတွေကိုထုတ်ပြနိုင်ရမယ်သုံးသပ်ချက်မှန်မှန်ကန်ကန်ပြနိုင်ရမယ်ပြီးတော့မှရည်ရည်ချက်ကောင်းကောင်းနဲ့ကုစားတဲ့နည်းကိုစတင်ရမယ်နော်အဲ့ဒါကျွန်တော်အရေးကြီးတယ်လို့မှောက်ပြီးပြန်ကြားရေးပေါ့တတိယနဲ့ပြန်ကြားရေးကဒီကပ်ပို့ပြီးတော့အားလဲဆိုင်ရမယ်ဒါဒီကနေ့ဟာဝါဒဖြန့်ချိမှုအပြိုင်နေရတာတစ်ခါ
တဖက်မှာမလို့အမုန်းတရားတွေတိုးပွားအောင်တွေးတိုးလုံဆောင်မှုတွေရှိနေတယ်ဆိုတာကိုလည်းကိုမင်းကိုနိုင်ကထောက်ပြပြောဆိုခဲ့ပါတယ
်အကုန်တက်ပြစ်အကုန်မောင်းထုတ်ပြစ်ဆိုတာမျိုးဟာလက်တွေ့မှာဘယ်လိုမှလုံးလို့မရနိုင်မှန်သိပါလျက်နဲ့တမင်တက်သက်ပေးနေတဲ့အတန်တွေလို့ကျွန်တော်နားလဲတယ်ဘာဖြစ်လို့လဲဆိုတာကျွန်တော်တို့ဟာအခိုက်အလျောက်အကန့်အသတ်တွေကိုကျွန်တော်တို့ကသဘောတူရမယ်ခွင့်ပြုရမယ်အဲ့ဒီဟာဟိုစနစ်တကျရှိရမယ်ဥပဒေနဲ့အညီဖြစ်ရမယ်ဒါပဲပြီးတော့ရှင်ကြံတဲ့ဟာတွေတော့ကျွန်တော်တို့ကရှင်းရမယ်ရှင်းနေဆိုတဲ့နေရာမှာလည်းဥပဒေနဲ့အညီပဲနိုင်ငံတကာကနေပြီးတော့ဘာပဲဖြစ်ဖြစ်ပုံဝင်ကြသွားတဲ့ရှင်းနေမှုမျိုးဖြစ်ရမယ်။ဒါကကျွန်တော်ပြဿနာတွေမှာပါဝင်နေတဲ့အစိတ်ပိုင်းတွေကိုပြောတာနော်။အကြမ်းဖက်သမားတို့တော့ဒါရှင်းတယ်။အကြမ်းဖက်သမားတို့တော့ဘယ်လိုရှင်းရမယ်ဆိုတော့တမနာကလည်းဒါဆုံးဖြတ်ပြီးသွားပြီ။အဲ့လိုတော့ရှိတာပေါ့နော်
။ရခိုင်ပြည်နယ်အတွင်းလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးကြပြီးစောင့်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတဲ့ဒေသခံတွေအတွက်88မျိုးဆက်ငင်းချမ်းရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကမနီလာတိုင်းနဲ့မမီမီတို့ဦးဆောင်ပြီးဘူတိတော်မြို့နယ်အတွင်းကကျေးရွာတချို့မှာစာနာရိတ်ခါတွေတွားရောက်လှူဒန်းခဲ့ကြပါတယ်။မောင်တော်မြို့ကတူဖြစ်တဲ့ဦးဆန်ရွှေကတော့အခြေအနေတွေဟာတဖြည်းဖြည်းနဲ့တည်ငြိမ်စပြုလာနေပြီလို့ပြောပါတယ်
။အခြေအနေကတော့အရင်နဲ့ပိုင်းတော့တည်ငြိမ်ပါပဲ။တည်ငြိမ်ကတော့အရောအမျိုးသမီးလောက်ပဲတော့တာပါ။ယောက်ျားကတော့တိတ်မပြောတော့ပြန်လိုက်လို့ပြန်ရပါပြီ။ဒါတိုင်းရမယ်တွေပါပဲ
။ရခိုင်ကိုပြောရလား
။ဟုတ်ကဲ့ပါပြောရခိုင်ကိုအဲဒါကြီး။ဒီမင်းတွေကတော့တော့တော့သူတွေစဉ်းစားရကျင်းနေတော့ရပါဘောပြမလာဘူးခင်ဗျာ
ဆိုတော့ဦးဆန်းရွှေဟိုတက်မတော်ကလည်းမနေ့ကသူသတင်းထုတ်ပြန်တယ်လေဟိုတချို့ဟိုဘူတိတောင်ဘက်မှာနေရပြန်တဲ့လူတွေပြန်နေကြပြီဆိုတော့ဒါသူတို့ပြောတာမှန်တယ်ဆိုတဲ့သဘောလားခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့မှန်ပါတယ
်ဆိုတော့အခုအဲ့ဒါဆိုလို့ရှိရင်ဟိုမြို့ကအခုဘလို့အနေထားရှိတယ်လေဟိုပုံမှန်လဲပတ်တယ်ဆိုတာကတော့နည်းနည်းအလံဝေးဦးမှာပါဒါပေမဲ့အခုအရင်တော့ကနဲ့စာရင်အခုတချို့ပြန်လာကြပြီဆိုတော့ဘလို့အနေထားမိမရောက်သွားပြီလေခင်ဗျာပြန်လာတဲ့လူတွေရှိတယ်ပါညာဆိုတော့
အရင်တော့ဘလို့ကြောင့်လဲနည်းနည်းတော့ဒီအဲ့ဝင်တာပေါ့ကြာဒီအရှင်နေတာဒါပေမဲ့ပုံမှန်တော့နည်းနည်းကြောင်းနေတယ်မဟုတ်ဘူးနည်းဖြစ်ဖြစ်တော့
ဘလို့များရှိပါတယ်လေဟိုအကူညီပေးအခြေအနေတွေစာဝန်တွေအခြေအနေတွေဒေတာကန်တွေအတွက်
ဒီနေ့မင်းရဲ့အစီအစဉ်ရယ်အဲ့ဒါကျန်တာကတော့ဒီလိုမျိုးတကြပေါ့နော်ဆရာဒီနေ့ပုဒ်ဒီဒီဒီလူကကျွန်တော်ဒီအကူအညီပေးလို့မရှိဘူးလေဒီကောင်တွေရတဲ့ဒီမှာဒီကိစ္စတွေမှာတောင်းတောင်းတိုင်းဒီရှိရပေါ့ဒီလိုမျိုးပူပေါင်းရမှာလို့တော့သင်ပြပါတယ
်တချင်ထဲမှာပဲဘူတိတော်မျိုးနဲ့အတွင်းမှာရှိတဲ့ဟိန္ဒူဘာသာဝင်80လောက်လိုက်ပါလာတဲ့ဘတ်စကားတစီလမ်းချော်တိတ်မောက်သွားခဲ့တဲ့အတွက်အနည်းဆုံး15ဦးလောက်ထိခိုက်ဒဏ်ရာရသွားတယ်လို့အဲ့ဒီဒေသမှာကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ပေးနေတဲ့ကိုထက်အောင်လင်းကပြောပါတယ
်ဘူတိတော်အဝင်ဟောသူတို့ရဲ့အိုင်းသူတို့ရဲ့မိသားစုမျိုးရဲ့ခေတ်ရခဲ့အလားလမ်းမှာတိုက်ကာကလမ်းချော်ပြုချက်ပါဟိန္ဒူဘာသာဝင်များတယ်ကျမဖြစ်တာလေ။ငါနိုင်ငံနိုင်ခွေချာပေါ့နော်။စနေနေ့နေ့ပါဖြစ်တာလေ။ဟုတ်။စာအရမ်းအထက်တက်တဲ့အရာပါ။စာအရမ်းအထက်ပေါ့နော်
။သူတို့အနေနဲ့ကျွေးရွာတွေကနေဘူတိတောင်မှာဖွင့်ထားတဲ့ကိစိစခန်းကိုအလားလမ်းခုလတ်မှာဘတ်စကားတိတ်မောက်သွားခဲ့တာဖြစ်ပါတယ်။တနေ့ကုန်အစာမစားပဲကားစီလာခဲ့ကြရတဲ့အဲ့ဒီလူတွေအတွက်စားစရာနဲ့တခြားနေရာထိုင်ခင်းနေစီစဉ်ပေးခဲ့ကြောင်းလဲကိုထက်အောင်လင်းကပြောပါတယ်ခင်ဗျာ။